အီရန်ရဲ့ရေမြေနိုင်ငံတဝိုက်ကရေပြင်လုံခြုံရေးနဲ့အတိအကျပြောရရင်ပင်လယ်ခွေ့ဒေသတင်မောလမ်းကြောင်းလုံခြုံရေးအတွက်နိုင်ငံစုံစစ်ရေးမဟာမိတ်အဖွဲ့တစ်ခုဖန်တီးဖို့အစီအစဉ်ရှိတဲ့အကြောင်းအမေရိကန်အစိုးရကကြေညာလိုက်ပါတယ်။ပြီးခဲ့တဲ့လကယင်းနှစ်တင်သင်းမောတွေကိုတိုက်ခိုက်မှုနဲ့အမေရိကန်ဒရုန်းရေမကိုပစ်ချခဲ့တာတွေဖြစ်ခဲ့ပြီးတဲ့နောက်ပိုင်းအခုလိုကြေညာလိုက်တ ြမှာပါရှင်
။ရေနံတင်သင်္ဘောတွေနဲ့အမေရိကန်ဒရုန်းယာဉ်တွေကိုတိုက်ခိုက်တာတွေနဲ့ပတ်သက်ပြီးအီရန်နိုင်ငံကိုအပြစ်တင်နေကြတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဗြိတိန်ရေနံတင်သင်္ဘောတစ်စင်းကိုလည်းအီရန်တို့ကဟန်တာပိတ်ဆို့ဖို့ကြိုးပမ်းခဲ့တယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဒီလိုအခြေအနေမျိုးမှာအမေရိကန်ကအခုလိုနိုင်ငံစုံစည်ရေးမဟာမိတ်ဖွဲ့စည်းမယ်ဆိုတဲ့ကိစ္စကိုဟော်မုတ်စီလက်ကြားတင်းမာမှုကြောင့်ကမ္ဘာလောင်စာရရှိရေးအပေါ်ထိခိုက်လာစေမှာကိုစိုးရိမ်ကြသူတွေနဲ့ရေချောင်းသွားလာရေးအသုံးပြုနေကြသူတွေကကြိုဆိုရပါတယ်။တစ်ဖက်မှာလည်းအီရန်နိုင်ငံဟာမဟာဗျူဟာကျတဲ့ဒီရေချောင်းလမ်းကိုပိတ်ဆို့ဖို့ချိန်ချောက်နေတာလည်းဖြစ်ပါတယ်။ဂျက်ကော့ဘ်လာဆင်းဟာကိုပင်ဟေကင်မြို့အခြေဆိုင်ကမ္ဘာအကြီးဆုံးသင်္ဘောသွားလာရေးအသင်းကြီးပင်ကိုရဲ့ရေချောင်းလုံခြုံရေးဆိုင်ရာတာဝန်ရှိသူဖြစ်ပါတယ်။သူကတော့ပင်လယ်ကွေ့ဒေသအခြေအနေကိုစိုးရိမ်တကြီးစောင့်ကြည့်ရင်အခုလိုပြောပါတယ်
။ First of all, for the safety of the seafarers who operate in this region.
ပထမဆုံးအနေနဲ့ဒီဒေသမှာသွားလာလှုပ်ရှားသူတွေလုံခြုံရေးဖြစ်ပါတယ်။ဒုတိယအနေနဲ့ကတော့ကမ္ဘာစီးပွားရေးကိုထိခိုက်နိုင်တဲ့အချက်ပဲဖြစ်ပါတယ်။ဟော်မုတ်စီလက်ကြားမှာဒါမှမဟုတ်အိုမန်ပင်လယ်ကွေ့လိုမဟာဗျူဟာကျတဲ့ရေလမ်းကြောင်းတွေမှာဒီလိုလုံခြုံရေးပြဿနာတွေရှိလာပြီးဆိုရင်သင်္ဘောပိုင်ရှင်တွေကဒီရေလက်ကြားကိုမဖြတ်ချင်ကြတော့ပါဘူး။အဲဒါကြောင့်သင်္ဘောနဲ့ကုန်စည်တင်ပို့မှုရော့ကျသွားပါတယ်။ဒါကြောင့်ကမ္ဘာစီးပွားရေးကိုထိခိုက်လာစေပါတယ်
။အီရန်နိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ် Brian Hook ကတော့မကြသေးမီကရေနံတင်သင်္ဘောတိုက်ခိုက်ခံရမှုကြောင့်နိုင်ငံ18နိုင်ငံအထိထိခိုက်နစ်နာခဲ့ရကြောင်းတိုင်ရင်မဟုတ်ရင်တော့တင်မောသားတွေအာမခံထားရှိသူတွေအငှားကန်ထရိုက်တွေကတဆင့်ထိခိုက်မှုရှိခဲ့တာပါအခုလိုနိုင်ငံတကာစည်ရေးမဟာမိတ်ဖွဲ့စည်းလိုက်ခြင်းအပြင်အီရန်ဒါမှမဟုတ်သူ့ရဲ့ဩဇာကံတွေကိုနောင်တမျိုးမလုပ်နိုင်အောင်ဟန်တားနိုင်မှာဖြစ်ပါတယ်ပင်လယ်ကွေ့ဒေသလုံခြုံရေးအတွက်မဖြစ်ခင်ကကြိုတင်ပြီးဟန်တားနိုင်ဖို့အရေးကြီးတယ်လို့လာဆင်းကဆိုပါတယ
် If we just left things as they are I think the chance of a repeat of the incidents we saw
ဒီနေ့ကိုဒီတိုင်းလွတ်ထားရင်မေလစနေရနေ့တုန်းကလိုရေနံတင်သင်္ဘောတွေလေရင်တွေအတိုက်ခံရတဲ့ကိစ္စမျိုးပြန်ဖြစ်လာနိုင်ပါတယ်ဇွန်လ23ရက်နေ့ကလိုအိုမန်ပင်လယ်ကွေ့လိုကိစ္စမျိုးလည်းပြန်ဖြစ်လာနိုင်ပါတယ်နိုင်ငံရေးအခြေအနေလုံးဝပြောင်းလဲမသွားရင်တော့ဒါမျိုးတွေပြန်ဖြစ်လာနိုင်ပါတယ
်လန်ဒန်အခြေစိုက်ဆုံးရှုံးနိုင်ကြေးကြိုတင်တွက်ဆတဲ့အတိုင်းမင်ငန် Russell Group ကစုကိပါရှိကတော့ဟော်မုတ်စီလက်ကြားကိုနှစ်စဉ်ဖြတ်သွားတဲ့ရေနံနဲ့သဘာဝတန်ငွေကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာ954ဘီလီယံရှိတယ်လို့ဆိုပါတယ်။အဲ့ဒီဒေသမှာပြဿနာတက်ခဲ့ရင်ဒေသရဲ့အကြီးဆုံးကုန်သွယ်နိုင်ငံဖြစ်တဲ့ Saudi Arabia ဟာရက်သက်သက်တစ်ပတ်အတွင်းမှာပဲဒေါ်လာ3ဘီလီယံကျော်နှစ်နာပြီးအာရှသင်္ဘောကုမ္ပဏီတွေကိုလည်းထိခိုက်စေမှာဖြစ်တာကြောင့်အမေရိကန်ရဲ့အစီအစဉ်ကိုကြိုးဆိုကြောင်းဒါပေမဲ့သတိထားရမှာ၄ရှိကြောင်းသူကပြောပါတယ
်
ဟော်မုတ်ရေလက်ကြားဟာချစ်ချင်းလေးပါသင်္ဘောလမ်းကြောင်းနှစ်လမ်းသာရှိတာပါအဲ့ဒီလိုသာသင်္ဘောတွေကိုလိုက်ပြီးကာကွယ်နေမယ်ဆိုရင်အီရန်ကန်ယူဒန်ဘက်ကိုတိတ်နီးကပ်သွားမှာဖြစ်လို့တင်းမာမှုတွေတိုးလာနိုင်ပါတယ်
ဘင်ကိုအဖွဲ့လုံခြုံရေးတာဝန်ရှိသူလာဆင်ကလည်းဒီအချက်ကိုသဘောတူပါတယ
်။ These countries do send naval vessels to the area. Quite a high degree of coordination between those vessels would be needed.
အဲ့ဒီဒေတာကိုနိုင်ငံတီးတီးကရေတပ်တွေကပို့မယ်ဆိုရင်မိတ်ဆွေသင်္ဘောချင်းချင်းမပစ်ခတ်မိအောင်အထူးညှိနှိုင်းဆောင်ရွက်ဖို့လိုပါလိမ့်မယ်။ဒီမှာတာဝန်ယူကြမဲ့သင်္ဘောတွေမှာတာဝန်နှစ်ရပ်ရှိပါတယ်။သင်္ဘောတစ်စင်းတိုက်ခိုက်ရရင်တိုက်ခိုက်သူရဲ့နောက်ကိုလိုက်ရမယ်။ဖြစ်နိုင်ရင်တိုက်ခိုက်တဲ့သင်္ဘောကိုပိတ်ဆို့တားဆီးနိုင်ရမယ်။လိုအပ်ရင်ဖြည့်ဆည်းပေးရမယ်ဒုတိယတောင်းဆိုတော့အဲ့ဒီဒေတာကိုတစ်ချိန်လုံးစောင့်ကြည့်ပြီးဖြည့်ပြတ်သမျှကိုချက်ချင်းတုံ့ပြန်ဆောင်ရွက်ရမယ်လုံခြုံရေးနဲ့ပတ်သက်လာရင်တော့လက်တုံ့ပြန်ဖို့လည်းအသင့်ဖြစ်နေရမှာပါ
အခုကပင်လယ်ကွေ့ဒေတာမှာနောက်ဆုံးဖြစ်လာနိုင်တာကလက်နက်ကင်ပဋိပက္ခဖြစ်ပြီးအရေးကြီးတဲ့ရေချောင်းလမ်းတွေလုံခြုံရေးအတွက်နိုင်ငံတကာရေတပ်အဖွဲ့တရက်လိုအပ်နေတယ်ဆိုတာကျွမ်းကျင်သူတွေကသဘောထဲရှိနေကြကြောင်းပါခင်ဗျာ